ထိုင်းနိုင်ငံမှာခိုးဝန်ဆောင်မိခင်ကနေတဆင့်ဝမ်းနွမ်းမှာရှိတဲ့တရေသားလောင်းကိုဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့ဆိုရင်ကိုယ်ကိုလက်ရှိရှိနေတဲ့လိုင်းနာမဲ့စီးကန်းနေတဲ့အညီဖျက်ချဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကကြားသောပရင်းတွေကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့ကလေးငယ်နှစ်ဦးကိုပထမဆုံးအချိန်မွေးဖွားခဲ့တယ်လို့ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်။ချင်းကဲရကနေကူးဆက်ခံရတဲ့ဇီကာဗိုင်းရပ်စ်ပိုကြောင့် microcephaly လို့ခေါ်တဲ့ဦးကောင်းကွန်တင်းငယ်တဲ့ကလေးငယ်နှစ်ဦးကိုပွေးဖွားခဲ့ပြီးတော့ဒါဟာရှစ်တောင်အာရှဒေသမှာပထမဆုံးဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတာလည်းဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ပိုကူးဆက်ခံရတဲ့မိခင်လောင်းတွေအတွက်လိုင်းနာမဲ့စီးမျက်စိကန်းတွေကိုရေးဆွဲဖို့အတွက်ထိုင်းကျမကြီးတာဝန်ရှိသူတွေအခုသတင်းပတ်အတွင်းမှာတွေ့ဆုံခဲ့ကြတာပါ။ဒီထဲမှာဇီကာဗိုင်းရပ်စ်ပိုကြောင့်မွေးဖွားလာမဲ့ကလေးငယ်အပေါ်စိုးစိုးဝါးထိခိုက်နိုင်တဲ့ဆိုရင်မိခင်လောင်းတွေအနေနဲ့24ဘတ်အထိကိုယ်ဝန်ဖျက်ချနိုင်တယ်လို့ဆိုထားပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာအာရမပြုကျင့်မှုနဲ့အမျိုးသမီးရဲ့အသက်ကိုကယ်ဖို့ကလွယ်ရင်ကိုယ်ဝန်ဖျက်ချတာကိုတရားဝင်ခွင့်ပြုထားခြင်းတော့မရှိသေးပါဘူးခင်ဗျာ။